ယူတာပြည်နယ်မှာမိခင်နဲ့ကလေး၃ဦးနေမှာတပ်ဖြတ်ခံရတဲ့မိသားစုဟာမြန်မာနိုင်ငံကနေအကြမ်းဖက်မှုတွေကနေထွက်ပြေးပြီးအမေရိကန်ကိုဒုက္ခသည်ဖြစ်ပြောင်းရွှေ့အခြေချလာသူတွေဖြစ်ကြောင်းဆွေမျိုးတွေကိုကူကပ်ပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်။ Salt Lake City စင်ကြင်ဘုံက Westville Valley မြို့ကနေအတွက်မှာခင်မွန်းဖြစ်သူကဇနီးနဲ့ကလေး၃ယောက်ကိုတနက်နေ့ပြစ်တက်ခဲ့ပြီးကိုယ်တိုင်လည်းအဆုံးစီရင်သွားပွဲရှိကြောင်းရဲကဗုဒ္ဓဦးနဲ့မှထုတ်ပြန်ပါတယ်။အသက်18နှစ်အရွယ်ယောက်ျားလေးကလေးတူကတော့နေအတွက်မှာအသက်ရှင်လျက်ဥကောင်းသနတ်တန်ရနဲ့တွေ့ရှိရပြီးစွန့်ရင်ရတဲ့အခြေအနေဖြစ်တယ်လို့စကားပြောလို့မရသေးဘူးလို့ဆိုပါတယ်။ဘာကြောင့်ဒီလိုလုပ်ရတယ်ဆိုတဲ့အကြောင်းရင်းကိုတော့မသိသေးဘူးပြောပါတယ်။မိသားစုတွေမှာအရင်ကအိမ်တွင်းအကြမ်းဖက်မှုဒါမှမဟုတ်တခြားဖြစ်ရတဲ့သတင်းပို့တိုင်ကြားတာမျိုးမရှိဘူးလို့လည်းရဲကပြောပါတယ်။ပြစ်ခတ်မှုဟာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖြစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကယုံကြည်ထားပါတယ်။ဒီမိသားစုဟာ KNL လူမျိုးတွေဖြစ်ပြီးတော့ထိုင်းနိုင်ငံဒုက္ခသည်စခန်းတစ်ခုကနေလွန်ခဲ့တဲ့10နှစ်လောက်ကပြောင်းရွှေ့အခြေချလာသူတွေဖြစ်တယ်လို့ဆွေမျိုးတွေကပြောပါတယ်ခင်ဗျာ။